တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြီးခဲ့တဲ့နှစ်ကခံမှန်းချက်ထက်သိဒ္ဓတာများလာတဲ့အကြောင်းအမေရိကန်ပင်တကွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစားချက်ကသတိပေးလိုက်ပါတယ်။တရုတ်စစ်တပ်ရဲ့ခင်မင်အောင်တိစောက်ဖို့ရည်မှန်းချက်ရလဲထိုင်ဝမ်ကျွန်းမှာစီးရီးရပုံမူအလေးတာနိုင်တဲ့အကြောင်းဖော်ပြထားတာပါ။တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်တွန်းမြင့်ထုတ်လုပ်မှု200 2028ခုနှစ်မှာလက်တွေ့သုံးချနိုင်တဲ့နျူကလ িয়ার ထိပ်ဖူး900လောက်ထိရှိလာနိုင်ပြီး2030ပြည့်နှစ်မှာနျူကလ িয়ার ထိပ်ဖူး1000လောက်ပိုင်ဆိုင်နိုင်မှုရည်ရွယ်ထားတယ်လို့လည်းပင်တကိုစစ်ဌာနချုပ်ကကွန်ဂရက်လွှတ်တော်ကိုတင်ပြခဲ့ပြီးဗိုလ်ထုနယ်မှာထုတ်ပြန်တဲ့တရုတ်နိုင်ငံစီးရေးစွမ်းအင်ဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်။မနေ့တုန်းကပင်တကိုစစ်ဌာနချုပ်ရဲ့အစိုးရခန်းစာမှာတရုတ်နိုင်ငံရဲ့နျူကလ িয়ার နဲ့ပိုင်ဆိုင်မှုဟာ200ရောသာရှိပြီးစနစ်အတွင်းနှစ်ဆတိုးလာနိုင်တယ်လို့ခန့်မှန်းခဲ့ပေမဲ့အခုအခါမှာသိသာသာတိုးလာတာပါ။တရုတ်နိုင်ငံမှာနျူကလ িয়ার လက်နက်တွေတိုးလာနေပြီမဲ့လည်းအသစ်ဖြစ်နေတဲ့နျူကလ িয়ার ထိပ်ဖူး 3,800 လောက်ရှိနေတဲ့အမေရိကန်လောက်တော့မများပါဘူး။ပင်တကိုစစ်နာတာချုပ်ရဲ့အစိုးရခန်းစာကတော့2020ဒီဇင်ဘာလအထိအချက်လက်တွေပေါ်အခြေခံဖော်ပြထားတာဖြစ်ပြီးမကြာသေးခင်တုန်းကတရုတ်နိုင်ငံမှာစမ်းသပ်ခဲ့တဲ့ hypersonic အတန်းထက်50မြန်တဲ့လက်နက်နဲ့ပတ်သက်တဲ့အချက်လက်တွေတော့မပါဝင်ပါဘူး။တရုတ်စစ်တပ်က2028ခုနှစ်နောက်ဆုံးထားခင်မင်အောင်တိစောက်မဲ့အစီအစဉ်ဟာထိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့နဲ့အမေရိကန်ပါဝင်ထိုင်ဝမ်ရဲ့မဟာမိတ်တွေကြားမွေနိုင်အောင်ဟန်တားနိုင်စွာမြင့်တင်နိုင်မဲ့အလားအလာရှိတဲ့အကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဌာနကပြောဆိုထားပါတယ်။